မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေအရှိန်မြင့်တက်နေချိန်မှာအမေရိကန်နိုင်ငံရောက်ချခိုင်တိုင်းသားတွေအဓိကပါဝင်ဖွဲ့စည်းထားတဲ့ International Campaign for Arakan ICA အဖွဲ့ကချခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့စစ်ပွဲဒုက္ခသည်တွေရဲ့အခြေအနေတွေကိုလေ့လာသုတေသနပြုပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ ICA အဖွဲ့ရဲ့ပထမဆုံးချိန်သတင်းစာရှင်းလင်းပွဲနဲ့အစီရင်ခံစာတရားဝင်ထုတ်ပြန်တဲ့အခမ်းအနားကိုမနေ့က Washington DC မြို့ National Press Club မှာပြုလုပ်ခဲ့ပြီးအမေရိကန်အစိုးရရဲ့နိုင်ငံတကာဒီမိုကရေစီထွန်းကားရေးငွေကြေးပံ့ပိုးတဲ့အဖွဲ့အစည်းကတာဝန်ရှိသူတွေမြန်မာရေးစိတ်ပါဝင်စားသူတွေသတင်းမီဒီယာတွေနဲ့ရခိုင်တိုင်းရင်းသားတွေတက်ရောက်ခဲ့ကြပါတယ်။ ICA အဖွဲ့အနေနဲ့အမေရိကန်ရောက်ရခိုင်တိုင်းရင်းသားတွေနဲ့အဓိကဖွဲ့စည်းထားပေမဲ့ရခိုင်ရေးစိတ်ဝင်စားသူမိသူမဆိုပူးပေါင်းပါဝင်နိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်လာဖို့ညှိနှိုင်းထားတယ်လို့ ICA အဖွဲ့ရဲ့အုပ်ချုပ်မှုအဖွဲ့ဝင်ကိုတိန်ထွန်းဆန်က RFA ကိုပြောပါလေ
International Campaign for Arakan ပေါ့နော်ကျွန်တော်တို့အမေရိကန်မှာရှိတဲ့ရခိုင်အရေးကိုလှုပ်ဆောင်သူတွေကနေပြီးတော့အစပြိုးပြီးတော့မြည်သူမဆိုပေါ့နော်ရခိုင်အရေးကိုဆောင်ရွက်တဲ့နိုင်ငံတကာပြည်သူပြည်သားတွေအမေရိကန်ကနေပြီးတော့ပညာရှင်တွေအဖွဲ့အစည်းတွေအဲလို NGO တွေအားလုံးစုပေါင်းပြီးတော့ဒီကိစ္စကိုဆောင်ရွက်ဖို့တိုက်တွန်းသွားဖို့ဆိုတဲ့ညီရွယ်ချက်ပါခင်ဗျအဲ့ဒီကိုကျွန်တော်တို့ရောက်အောင်တောင်းမှဖြစ်ပါ
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးပြည်ရင်းပြည်ပမီဒီယာတွေကသတင်းဖော်ပြမှုရှိနေပေမဲ့နိုင်ငံတကာကရခိုင်အရေးမှာတိုက်ရိုက်ပါဝင်လှုပ်ဆောင်မှုအားနည်းနေတာကိုပြောင်းလဲဖို့လိုတယ်လို့ကိုသိန်းထွန်းဆန်ကပြောပါတယ်
။ကဘာတိတော့တိတယ်ဗျာသူတို့။ဒါပေမဲ့ဒီမြန်မာပြည်မှာဖြစ်ပျက်နေတဲ့ကိစ္စဆိုတော့ဒါလိုက်မကင်တွယ်ဘူးပေါ့နော်။မြန်မာအစိုးရနဲ့မိပြက်မှာကြောက်တယ်။အဲ့တော့အခုဆိုရင်ပို့ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရ NLD အစိုးရတက်နေတဲ့အတွက်သူတို့အနေနဲ့ confuse ဖြစ်စေတယ်ပေါ့ဒီအစိုးရဒီမိုကရက်တစ်အစိုးရများလားအဲ့တော့ဗမာပြည်ကသူတို့တွေဖြည့်ရှင်းနေတဲ့အတွက်အဆင်ပြေသွားမလားဆိုပြီးတော့ sit back and relax ပေါ့နော်အင်္ဂလိပ်လိုပြောရင်တော့သူတို့နောက်ကနေပြီးတော့ကြည်ပြီးတော့အများကြီးဝင်မပါတော့ပဲတဲ့အဲ့လိုမျိုးဖြစ်ပျက်နေတာတွေ့ရပါတယ်ဆိုတော့သူတို့အဲ့ဒီဟာကိုတွန်းတွန်းတိုက်တိုက်နဲ့ဒီထက်ပို့ပြီးတော့ထဲထဲဝင်ကင်တွယ်လာဖို့အတွက်ကျွန်တော်တို့တိုက်တွန်းသွားမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပခါတွေအတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော်နှစ်ဖက်လုံးကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့နိုင်ငံတကာလေလာဆောင်ကြည့်အဖွဲ့တွေကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘယ်လက်နက်ကင်အဖွဲ့အစည်းကိုမဆိုလူခွင့်ရေးစံနှုန်းတွေလိုက်နာဖို့တိုက်တွန်းပေမဲ့ချိုးဖောက်မှုအများစုဟာမြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တာဖြစ်တာတွေ့ရတယ်လို့ကိုသိန်းထွန်းဆန်ကပြောပါတယ်။မနေ့ကပြုလုပ်တဲ့အခမ်းအနားမှာ ICA အဖွဲ့ကရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြိပခါတွေအတွင်းအရက်သားတွေတေဆုံးဒဏ်ရာရတဲ့ဖြစ်စဉ်တွေနဲ့စစ်ဘေးဒုက္ခသည်တွေရဲ့ဓာတ်ပုံမှတ်တမ်းတွေတပ်သေးကံအထောက်အထားတွေနဲ့ဒရင်ဆောင်မားတွေကိုပြသခဲ့ကြပါတယ်